ဥရောပတိုက်မှာကြုံတွေ့နေကြရတဲ့စီးပွားရေးအကျပ်တဲဟာအီတလီနိုင်ငံရဲ့မြောက်ပိုင်းပိုပြီးတော့ဖွံ့ဖြိုးတိုးတက်တဲ့ဒေသတွေမှာအပြင်းအထန်ထိခိုက်မှုနဲ့ရင်ဆိုင်နေရပါတယ်။အဲဒီမှာစွန်ဦးတီထွင်လုပ်ငန်းရှင်တွေဟာငွေချေးယူနိုင်တဲ့အခြေအနေနှဲပါနေပြီးတော့ဖောက်သွယ်တွေလည်းသူတို့အတွက်ရော့နေလာနေပါတယ်။ဒီအကျပ်တဲကိုကြော်လွန်ဖို့အဲဒီဒေသကစီးပွားရေးလုပ်ငန်းရှင်တွေဘယ်လိုလုပ်နေကြရသလဲဆိုတာကို VOA သတင်းတော့ Rebecca Valley ကကိုတိုင်သွားရောက်တွေ့ဆုံမေးမြန်းထားပါတယ်။ဒီအကြောင်းဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကတင်ဆက်ထားပါတယ်ခင်ဗျာ
။ဥရောပမှာစီးပွားရေးကတ်ဆိုက်တဲ့တံကိုအပြင်းထန်ကြုံတွေ့ခံစားနေရတဲ့အီတလီနိုင်ငံကစွန်ဦးတီထွင်လုပ်ငန်းရှင်တွေဟာသူတို့လုပ်ငန်းတွေရဲ့အနာဂတ်ကိုသူတို့ဘယ်တော့မှတွေးမထားခဲ့ဘူးတဲ့နိလန်မျိုးတုံပြီးဆုံးဖြတ်နေကြရပါတယ်။အဲ့ဒါကတော့နှစ်ပေါင်းများစွာတီထောင်လုတ်ကင်လာခဲ့တဲ့လုပ်ငန်းတွေကိုတရုတ်နိုင်ငံကယင်းနီမြုပ်နှံသူတွေစီရောင်းပြစ်ရတာပါပဲ။ရီနာတိုဘီယန်ကီဟာ1960ပြည့်နှစ်နောက်ပိုင်းအီတလီစီးပွားရေးအရှိန်အဟုန်နဲ့ဖွံ့ဖြိုးတိုးတက်ခဲ့ချိန်တုန်းက CB Ferrari ဆိုတဲ့ကုမ္ပဏီကိုတီထောင်ပြီးနှစ်90ကြာလုတ်ကင်လာခဲ့သူပါ။အလုပ်သမားအကြီးအတွက်နည်းနည်းလေးနဲ့ကုမ္ပဏီကိုစထူထောင်ပြီးတဲ့နောက်နှစ်ပေါင်း40ကာလအတွင်းသူ့ရဲ့ကုမ္ပဏီဟာအလုသမား160လောက်အထိတိုးပွားလာခဲ့ပါတယ်။ဒါပေမဲ့လည်း2000ပြည့်နှစ်နှစ်လေကာလတွေမှာတော့ကမ္ဘာလုံးဆိုင်ရာစီးပွားရေးအကျပ်တဲကသူ့ရဲ့ကုမ္ပဏီကိုပါရိုက်ခတ်လာခဲ့ပါတော့တယ်။သူ့စီမှားတဲ့အော်ဒါအရေးအတွက်ကျသွားခဲ့ပြီးတစ်နှစ်ကိုဒေါ်လာ5သိန်းကျော်စပြီးအရှုံးပေါ်ခဲ့တယ်လို့ဘီယန်ခီကပြောပါတယ်။
I thought we had to change businesses because we could not make it.
ဒီလုပ်ငန်းကိုဆက်ပြီးရှင်သန်အောင်မလုပ်နိုင်တော့တာကြောင့်စီးပွားရေးပြောင်းလို့ရတော့မလားလို့ကျွန်တော်တွေးခဲ့မိပါတယ်။တခုခုကိုစပြီးလုပ်ရင်လုပ်မလို့ရင်လည်းကုမ္ပဏီကိုရောင်းပြရတော့မလားပါပဲ။ကျွန်တော်တို့ ਨੇ လုပ်ငန်းပြောင်းပြတ်တွေဖြစ်တဲ့ Swiss တွေ၊ German တွေနဲ့ Italy ကုမ္ပဏီတွေကကျွန်တော်ကုမ္ပဏီကိုဝယ်ဖို့တိတ်ပြီးစိတ်ဝင်စားခဲ့ကြပါတယ်။ဒီကုမ္ပဏီတွေအလုံးနဲ့ကျွန်တော်တို့စပြီးဆွေးနွေးခဲ့ကြပါတယ်။သူတို့ပေးတဲ့ငွေပမာဏကလည်းအတော်လေးများပါတယ်
။ဒါပေမဲ့လည်းဥရောပကုမ္ပဏီတွေကိုရောင်းမယ့်အစားတရုတ်ကုမ္ပဏီတစ်ခုကိုရောင်းမှုဘီယန်ခီကရွေးချယ်လိုက်ပါတယ်။ငွေရတာနည်းပေမဲ့သဘောတူညီချက်ထဲမှာအရေးကြီးတဲ့အာမခံချက်တစ်ခုပါတယ်လို့ဘီယန်ခီကပြောပါတယ
်။
The best thing about the deal was that they would leave the company as it were.
သဘောတူညီချက်မှာအကောင်းဆုံးအချက်ကတော့ကုမ္ပဏီရဲ့လက်ရှိအခြေအနေတိုင်းသူတို့ဝယ်မယ်ဆိုတာပါပဲ။မန်နေဂျာတွေနဲ့အလုပ်သမားတွေကိုဆက်ပြီးခံထားဖို့တရုတ်ကုမ္ပဏီကသဘောတူပါတယ်။ဒါကကျွန်တော်တို့အရန်ကိုအရေးကြီးပါတယ်။ဒါကကျွန်တော်တို့အလုပ်သမားတွေကျွန်တော်လူတွေကိုကျွန်တော်တစ္ဆာမဖောက်ဘူးဆိုတဲ့အဓိပ္ပာယ်ပါ
။ Bianchi ရဲ့ CB Ferrari ကုမ္ပဏီဟာမော်တော်ကားတွေ၊လေယာဉ်တွေနဲ့စွမ်းအင်ထုတ်လုပ်ရေးလုပ်ငန်းတွေအတွက်တာဘိုင်အင်ဂျင်တွေလုပ်တဲ့အတိအကျအလိုအလျောက်လိုးလုံးနိုင်တဲ့ဆက်တွေကိုထုတ်တဲ့ကုမ္ပဏီပါ။ Bianchi ရဲ့ကုမ္ပဏီကိုဝယ်လိုက်တဲ့တရုတ်အစိုးရပိုင်ကုမ္ပဏီကလည်းအလားတူဆက်တွေကိုပဲလုပ်ပါတယ်။ဒါပေမဲ့လည်း Bianchi ထုတ်တဲ့ဆက်တွေလောက်နီးပညာအဆင့်မမြင့်မားလာပါဘူးတရုတ်ကုမ္ပဏီတွေဟာသူတို့ရဲ့လုပ်ငန်းတွေကိုအဆင့်မြင့်တင်ဖို့နီးပညာတွေကိုဥရောပတိုက်မှာလာရှာနေကြတယ်လို့အီတလီစီးပွားရေးပညာရှင်တူဖြစ်တဲ့ရောဘတ်တာရာဘယ်လော့တီကပြောပါတယ်
come Marco Polo
just like Marco Polo went to China and brought back technological innovation in
Marco Polo ကတရုတ်ပြည်သွားပြီးတော့နီးပညာအသစ်အဆန်းတွေပြန်ယူလာခဲ့တယ်လို့ပါပဲအခုဖြစ်ရမှာတော့တရုတ်တွေကဥရောပတိုက်စီကိုလာကြတာပါတရုတ်တွေကအီတလီနိုင်ငံစီကိုလာပြီးတော့အကောင့်ထဲမပြနိုင်တဲ့အကျိုးစီးပွားတွေဖြစ်ကြတဲ့အသီးသုတတို့စီမံခန့်ခွဲမှုစွမ်းရည်တို့ကိုလာပြီးတော့ယူတာပါပဲဒီဖြစ်ရကတော့မာကိုပိုလိုဖြစ်ရနဲ့ပြောင်းပြန်လို့ကျမတို့ကကင်မွန်းတက်ချင်ပါတယ
်အီတလီနိုင်ငံဟာစက်မှုကုန်ထုတ်လုပ်ငန်းမှာဖွံ့ဖြိုးတိုးတက်တဲ့နိုင်ငံဖြစ်ပေမဲ့ဘယူရိုကရေစီစနစ်တိတ်ကိုကြီးမားလို့နဲ့စီးပွားရေးပတ်ဝန်းကျင်ကြောင့်ပြပရင်းနှီးမြှုပ်နှံမှုနဲ့အရန်ကြီးတဟဇာတာမဖြစ်လာပါဘူး။ကမ္ဘာပံရဲ့စစ်တမ်းတစ်ခုအရဆိုရင်ဖြင့်ဒီကမ္ဘာလုံးကစီးပွားရေးလုပ်ဖို့လွယ်ကူတဲ့နိုင်ငံတွေရဲ့အဆင့်သတ်မှတ်ချက်ထဲမှာတခြားဖွံ့ဖြိုးဆဲနိုင်ငံအများအပြားထက်အီတလီနိုင်ငံကအဆင့်နေပါတယ်။ဆိုလိုတာကရင်းနှီးမြှုပ်နှံပြီးစီးပွားရေးလုပ်ဖို့တိတ်ကြီးအဆင်ပြေချောမွေ့လာတဲ့နိုင်ငံတွေထဲမှာအီတလီနိုင်ငံကအောက်ရောက်နေတယ်ဆိုတဲ့အတိတ်ပဲပါ။အဲဒါကြောင့်လည်းပဲအင်းဒီချင်းဥရောပနိုင်ငံတွေကယင်းနှိမ့်မြုံနှံမှုတွေထက်တရုတ်နိုင်ငံကယင်းနှိမ့်မြုံနှံမှုတွေဟာပုံမှန်အားဖြင့်ဆိုရင်အီတလီနိုင်ငံစီတိတ်လာလေမရှိဘူးလို့ရာဘယ်လော့တီကပြောပါတယ်။ဒါပေမဲ့လည်းစီးပွားရေးအကျပ်အတဲကအဲ့ဒီအခြေအနေကိုပြောင်းလဲပြစ်နေတာပါ
In Italy there are a lot of companies in crisis. Capital is needed and China has that capital.
Italy ma a jet de site ni de company rue ga a mya ji ba be ngwe a ye ni ko lo at ni pi lo tiyou ma ga a ri ngwe a ye ni rue shi ba de di ga sun u ti thwe longan shin a mya a pya ha a ji je a khet khe rue twi joun ni ja ba de a ri lo longan rue ko shang thauk pit da ga lwe pi lo tacha ni lan ma twi ja ba bu
di ja de ma be tu a so a phin လူရဲ့ယူသွားတဲ့ယင်းနှိမ့်နှံမှုဆိုတာမျိုးဖြစ်မဲ့အပေါ်စိုးရိမ်တာတွေကအီတလီနိုင်ငံမှာမြင့်မြင့်မာမာရှိနေတော့မယ်လို့ရာဘယ်လော့တီကပြောပါတယ်
။ It's una retorica negativa.
There is negative rhetoric around Chinese and that is precisely because there
are တိရွတ်တွေနဲ့ပတ်သက်ပြီးတော့မကောင်းပြောကြတာတွေရှိပါတယ်။ဒါကအတိအကျပြောရရင်တော့ဘာကြောင့်လဲဆိုတော့ဤပညာတွေလွှဲယူသွားပြီးတဲ့နောက်မှာလုပ်ငန်းကိုပိတ်ပစ်လိုက်တဲ့ဖြစ်ရပ်နမူနာတွေအများကြီးရှိထားလို့ပါဆိုတော့လူတွေကလမ်းကြတယ်ဆိုတာကလည်းကြိုးကြောင်းစီလျော်ပါတယ်။အ
ဲ့ဒီဆိုရင်စိတ်ကိုပျောက်သွားအောင်လုပ်ဖို့အကောင်းဆုံးနည်းလမ်းကတော့တရုတ်ရဲ့ယင်းနှိမ့်နှံမှုဟာသက်ဆိုင်ရာဒေသတွင်းစီးပွားရေးကိုဖွံ့ဖြိုးတိုးတက်စေဖို့အထောက်အကူဖြစ်ခဲ့တယ်ဆိုတဲ့နမူနာကောင်းတွေကိုပြဖို့ပဲဖြစ်ပါတယ်လို့ရော့ဘယ်လော့တီကဆိုပါတယ်90ထူထောင်လာခဲ့တဲ့ကိုပိုင်လုပ်ငန်းကိုတရုတ်ကုမ္ပဏီလက်ထဲရောင်းလိုက်ရတဲ့စွန်ဦးတီထွင်လုပ်ငန်းရှင် PNK ကတော့သူ့ရဲ့ကုမ္ပဏီဟာအဲ့ဒီလိုနမူနာကောင်းဖြစ်လိမ့်မယ်လို့ယုံကြည်နေပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်စီးပွားရေးအစီအစဉ်ကိုဒီမှာပဲညီကုန်းချုပ်လိုက်ပါတယ်ဒီအစီအစဉ်ကို VO ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာအရင်သတင်းပတ်တွေကထုတ်လွှင့်ခဲ့ပြီးသားအစီအစဉ်တွေနဲ့အတူနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ